ညပိုင်းအိုင်လန်တီးစားခွဲထွက်ရေးအတွက်လက်လက်ဆဲကင်တိုက်ခိုက်ခဲ့တဲ့အာရီကောင်းဆောင်ကနေငင်းငယ်ရဲ့သဘောတူညီချက်ရရှိရလုပ်နိုင်ခဲ့တဲ့ရှင်ဖိန်နိုင်ငံရဲ့ပါတီကောင်းဆောင်မာတင်မက်ကနစ်အတွက်အောက်မေဆူတောင်းပွဲတွေကိုညပိုင်းအိုင်လန်နဲ့အိုင်လန်နိုင်ငံတို့မှာအင်္ဂါနေ့ညပိုင်းကလုပ်ခဲ့ကြပါတယ်။အင်္ဂါနေ့တုန်းကအသက်60နှစ်မှာကွယ်လွန်သွားခဲ့တဲ့ညပိုင်းအိုင်လန ောက်ခဲ့ကြပါတယ်မစ္စတာမက်ဂန်နစ်ရဲ့ကြံရည်သူဇနီးစီကိုဒုတိယမြောက်အလိဇဘက်ဝိယမကြီးကတီးတန့်ဝမ်းနည်းစကားပါခဲ့တယ်လို့ဘက်ကင်ဟမ်နန်းတော်ကလည်းပြောကြပါတယ်မြောက်ပိုင်းအိုင်ယာလန်မှာ1960ပြည့်လို့နှစ်တွေတုန်းကကက်သလစ်ဘာသာဝင်တွေအပေါ် Protestant ဘာသာဝင်အစိုးရနဲ့ရဲတွေရဲ့ကိုက်တွယ်ပုံကိုမချေနှက်ရကမာတင်မက်ဂန်နစ်ဟာအာယာရီလက်နက်ကိုင်အဖွဲ့လေးကိုဝင်ရောက်ခဲ့ပါတယ်အသက်21နှစ်အရွယ်မှာအခုလန်ဒန်ဒရီလို့တရားဝင်ခေါ်တဲ့ဒရီမျိုးရဲ့အာယာရီဒုတိယတပ်မှူးကြီးဖြစ်လာခဲ့ပါတယ်1984ခုနှစ်တုန်းကဝန်ကြီးချုပ်မာဂရက်တက်ချာကိုလှုပ်ကြံတက်ဖြတ်ဖို့ကြိုးစားမှုအပါအဝင်အာယာရီအဖွဲ့ကဖောက်ခွဲတိုက်ခိုက်မှုအများအပြားကိုလုပ်ခဲ့ပါတယ်။အာယာရီခွဲထွက်ရေးလှုပ်ရှားမှုတွေလုပ်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်းမှာလူပေါင်း3,500ကျော်တေဆုံးခဲ့ပါတယ်။ခွဲထွက်ရေးလှုပ်ရှားမှုတွေကိုလုပ်နေတဲ့တချိန်တည်းမှာပဲတစ်ချက်ဖက်မှလည်းမာတင်မက်ဂန်နစ်ဟာဗြိတိန်အစိုးရကိုယ်စားလှယ်တွေနဲ့လျှို့ဝှက်တွေ့ဆုံပြီးတော့အပြစ်ခတ်ရဆဲရေးနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နိုင်ဖို့ညှိနှိုင်းခဲ့ပါတယ်။1998ခုနှစ်မှာတော့မြောက်ပိုင်းအိုင်ယာလန်အစိုးရအဖွဲ့ရင်းနဲ့ဗြိတိန်အစိုးရကြားမှာ Good Friday Agreement လို့တည်ကြတဲ့ငြိမ်းချမ်းရေးသဘောတူညီမှုကိုလက်မှတ်ထိုးပြီးနှစ်ပေါင်း30ကြာမြောက်ပိုင်းအိုင်ယာလန်ခွဲထွက်ရေးပဋိပက္ခတွေကိုအဆုံးသတ်နိုင်ခဲ့ပါတယ်။ငြိမ်းချမ်းရေးသဘောတူညီရဲ့အရ2009ခုနှစ်မှာရှင်းစိမ့်ပါတီနဲ့ Democratic Unionist Party တို့အာဏာခွဲဝေအုပ်ချုပ်စဉ်တွေကသူဟာမြောက်ပိုင်းအိုင်ယာလန်အစိုးရအဖွဲ့ရဲ့ဒုတိယမြောက်အကြီးအကဲဖြစ်လာခဲ့ပါတယ်ရှင်။